လူသားရဲ့လူနေမှုဘဝကိုအကြီးအကျယ်ပြောင်းလဲစေခဲ့တဲ့ lithium ion battery တည်ထွင်သူသိပ္ပံပညာရှင်၃ဦးကို2019အတွက်ဓာတုဗေဒနိုဘယ်ဆုပေးရလိုက်ပါတယ်။ဒီသိပ္ပံပညာရှင်တွေရဲ့တည်ထွင်မှုဟာနိုဘယ်ဆုနဲ့ဘယ်လောက်ထိုက်တန်လဲဆိုတာကိုဒေါက်တာပရိဒါတင်ကပြောပြပေးမှာပ
ါ။ဓာတုဗေဒနိုဘယ်ဆုရတဲ့ဟာ lithium ion ဆိုတဲ့ပေါ့နော်ပြန်အားသွင်းလို့ရတဲ့ဓာတ်ခဲတစ်မျိုးနဲ့ပတ်သက်ပြီးတော့နိုဘယ်ဆုရကြပါတယ်။ဓာတ်ခဲအကြောင်းနည်းနည်းလေးပြောပြရင်ဘာကြောင့်သူတို့ထိုက်တက်တန်ရလဲဆိုတော့သိလာပါလိမ့်မယ်။ဓာတ်ခဲက lead cell ပေါ့နော်။ခဲနဲ့လုပ်တဲ့ကျွန်တော်တို့ကားထဲမှာသုံးတဲ့ lead acid battery, နောက်ပြီးတော့ nickel cadmium niket battery, နောက် nickel metal hydride, နောက်အခုနောက်ဆုံးပေါ်က lithium ion ပြီးတော့ lithium polymer battery အမျိုးအစားပေါ့နော်။သုံးလင်းမျိုးလောက်ရှိပါတယ်
။ဒီ battery တွေထဲမှာနောက်ဆုံးတည်ခံတဲ့ noble ဆုရတဲ့ lithium ion battery ကတော့အခုဆိုနာယောဂါရှင်တွေသုံးတဲ့ငကြက်သေးသေးလေးတွေကစားပြီးပြည့်စစ်ဆိုင်ထုတ်တဲ့ဆွေုံကြီးတွေအထိသုံးနေကြတာပါဒီလိုသုံးဝင်လာတဲ့ lithium ion battery ထုတ်နိုင်အောင်အဆင့်ဆင့်ကြိုးစားခဲ့ကြတာဖြစ်ပါတယ
်ပထမဦးဆုံးစတွင်ခဲ့တဲ့ဟာတော့ lead battery အဲဒါကတော့18ရာစုကပြင်သစ်ယူပါဗေဒပညာရှင်တဦးကထွင်ခဲ့ပါတယ်နောက်19ရာစုအစောပိုင်းလောက်ကြာတဲ့အခါဆွီဒင်ကသိပ္ပံပညာရှင်တကူက nickel ဆိုတဲ့ဓာတ်ထုနဲ့ cadmium ဆိုတဲ့ဓာတ်ထုကိုလျှက်လိုက်ရေထဲမှာထည့်ပြီးတော့ nickel cadmium ကိုထွင်ခဲ့ပါတယ်အဲ့တော့ lead acid battery လောက်တော့မလေးဘူးပေါ့ပေါ့ပါပါနဲ့ပြန်နိုင်ပါတယ်ဒါပေမဲ့ nickel cadmium battery ကဓာတ်အားပုံအောင်သုံးပြီးမှပြန်အားသွင်းလို့ရတယ်အားပြန်ဖြည့်တဲ့ nickel cadmium ရဲ့ကြေတနာပါလေဆိုလို့ရှိရင်ဒီမှာ elephant memory လို့ခေါ်ကြပါတယ်။ဆယ်ရာခိုင်နှုန်းပဲပြန်သုံးလို့ရတော့တယ်။ဓာတ်အားအကြာကြီးတွင်းရတာကလည်း400လေးလေးသေးတယ်။ခဲ battery လောက်တော့မလေးတော့ဘူးပေါ့။အဲ့တော့နောက်ပိုင်းမှာ nickel metal hydride ဆိုတဲ့ဟာကို nickel ဆိုတဲ့ဓာတ်ထုတစ်မျိုးနဲ့ cadmium နဲ့အဲ့ဒီကုပောင်းပြီးတော့ nickel metal hydride battery ထုတ်ပါတယ်။1980အလောက်မှာစပြီးတော့ထွင်ခဲ့ပါတယ်။ nickel cadmium လို့ elephant memory မရှိတော့ဘူး။သွားပြီးပလတ်ထိုးထားလိုက်သူကတရားပြန်ပြည့်တရားစလုံးကုန်အောင်သုံးလို့ရတယ်ပေါ့နော်အဲအဲ့ဆိုတော့ဒါအဆင့်ကိုတော်တော်မြင့်သွားပါပြီဓာတုဗေဒနိုဘယ်ဆုရတဲ့အားနဲ့ပတ်သက်လို့ရတော့ဒီ lithium ion ပေါ့နော် lithium မဟုတ်ဘူးနော် lithium ion lithium ion battery တော့1990လောက်မှာစပြီးတော့လေးလာကြတည်ထွင်ကြတာဖြစ်ပါတယ
်ပြည့်စစ်စာကိုထုတ်ပေးဖို့အတွက် battery တွေဘယ်လိုအလုပ်လုပ်တယ်ဆိုတော့ကိုကြည့်အောင်ပါအ
ဲလိုလိုပြောရရင်ဓာတုဗေဒဓာတ်ပြောင်းလဲမှုကနေပြည့်စစ်စီးတာကနေပြီးတော့မှဒီပြည့်စစ်တက်ရတာပါအဲ့ဒီထဲမှာဓာတုဗေဒဓာတ်ပြောင်းလဲမှုရှိတယ်အဲ့ဒါကြောင့်ဖြစ်တာလျှက်စစ်ကိုသွားဖမ်းပြီးတော့တိမ်ထားလို့မရအောင်ဒါဒီနဲ့ဓာတုပစ္စည်းတွေကိုပြတ်လိုက်အရေးထဲမှာဓာတုစွမ်းအင်အဖြစ်တိမ်ထားပြီးတော့လျှက်စစ်စွမ်းအင်ပြောင်းပြီးလို့ရတာဟာဘက်ထရီဓာတ်အိုးရဲ့အခြေခံသဘာဝပဲအမျိုးမတူဓာတ်သဘာဝမတူတဲ့ဓာတ်ထုနဲ့လုပ်ထားတဲ့အဖိုးတိုင်းဒါမှမဟုတ်လို့ရှိရင်အဖိုးပြားနဲ့အမတိုင်းနဲ့ပြတ်စစ်စီးနိုင်တဲ့လျှက်လျက်အရေးထဲမှာပေါ့နော်အပြင်းနဲ့ဝါရဂျိုးနဲ့မီလုံးတစ်ခုနဲ့ဆက်တွေ့လိုက်ရင်မော်တာလေးတစ်ခုနဲ့ဆက်လိုက်လို့ကိုယ်တိုင်ကအလက်ထရွန်တွေကပြက်လက်အရေးကိုဖြတ်ပြီးတော့အမားတိုင်းစီးဆင်းတာပြက်စစ်ထွက်လာတာပါပဲအပေါ်တိုင်းအမားတိုင်းမှာရှိတဲ့ဓာတုပစ္စည်းတွေဓာတ်သဘာဝဓာတုပြောင်းလဲမှုကြောင့် outside lead oxide လိုဟာမျိုးဖြစ်သွားတာနဲ့ဓာတ်ပြူမှုဆက်မဖြစ်နိုင်တော့အဲ့အခါကျတော့ဓာတ်ကအမ်းရှိတော့ဘူးဆိုတော့အဲ့ဒါကိုပြောတာပါအိမ်မှာလော်လော်လုံးလို့ရတာရှိပါလားအာလူဒါမှမဟုတ်လို့ရှိရင်တံပြာပြီးကိုဒီဘက်ကတန်းချောင်းတစ်ချောင်းဒီဘက်ကသွတ်ချောင်းတစ်ချောင်းပေါ့နော်ဟိုဘက်ဒီဘက်ဒီလုံးသေးသေးလေးနဲ့ကျိုးဆက်လိုက်လို့ရှင်ဒီမိမ့်မိမ့်လေးပြရတာအဲ့ဒါ battery ရဲ့အခြေခံသဘောပဲပေါ့နော
်ဓာတုဗေဒနိုဘယ်ဆုရခဲ့တဲ့သိပ္ပံပညာရှင်၃ဦးကတော့ New York Binghamton တက္ကသိုလ်က M Stanley Whittingham Texas တက္ကသိုလ်က John B. Goodenough နဲ့ဂျပန်နိုင်ငံ Nagoya တက္ကသိုလ်က Akira Yoshino တို့ဖြစ်ပါတယ်ဒီဆုရှင်၃ဦးဘာရီတုဒေသနာလုပ်ခဲ့တာပါလေ
ဒီနေ့နိုဘယ်ဆုရသူ3ဦးက1980လောက်ကစပြီးတော့သူတို့ lithium ion battery ကိုစူးစမ်းခဲ့ရပါတယ်အဲ့တော့ nickel cadmium ပေါ့နော် niket battery nickel metal hydride battery တို့စပေါ်တဲ့အချိန်မှာတိတ်လေးတဲ့အတွက် lithium ion battery ကိုစပြီးတော့သူတို့တည်ထွင်ဖို့စူးစမ်းတယ်အဲ့တော့1980လောက်ကဘာဖြစ်တယ်လဲဆိုတော့အဲ့ဒီအချိန်လုံးကတကဘာလုံးမှာ fossil fuel လို့ခေါ်တဲ့ဒဝမီအောက်ကနေဖွံ့ဖြိုးရတဲ့ရေနံလောင်စာသဘာဝတန်ွေရှားပါမှုကအဲ့အချိန်မှာတော်တော်ကိုကျက်စနာစပေါ်တဲ့အချိန်အဲ့တော့ရေနံတို့တဘာဝရုပ်ကျွင်းရရတဲ့ဆွမ်းအင်ကိုသိပ္ပံပညာရှင်တွေကအစားထုတ်ဖို့စူးစမ်းနေ ကျိုးစားနေတဲ့အချိန်မှာအဲဒီပေါ်မောက်ခဝစ်တင်ဂမ်ကအဲ့ဒါကျိုးစားနေနေအမှန်တခင်တဲ့နဲ့တက်စစ်စွန့်ကိုအများကြီးတူလောင်နိုင်တဲ့စွန့်ရတူလောင်မှုများတဲ့အဲဒီတိုက်တီယမ်ဆัลဖိုင်းနဲ့လစ်သီယမ်အိုင်ယွန်ကွန်ပေါင်းတက်ကူတမျိုးစတွေ့တယ်တွေ့တဲ့အခါမှာဒါကိုရောက်ချပြီးတော့ကြပြီးတော့သူတို့လေ့လာကြတာပေါ့နော်အဲ့မှာလစ်သီယမ်အိုင်ယွန်ဘက်ထရီလုံနိုင်နေဆိုတဲ့ဟာကိုစပြီးတွေ့ခဲ့တာပါနောက်၁၀နှစ်လောက်ကြာတဲ့အခါကျတော့ပါမောက္ခ good enough ကတိုက်တီယမ်ဆัลဖိုက်အစားတိုက်တီယမ်ဒိုင်အောက်ဆိုင်နဲ့လစ်သီယမ်နဲ့ကပို့ပြီးတော့တရားစစ်တိုးလောင်နိုင်တယ်ဆိုပြီးတော့သူက theory နဲ့တွက်ပြပါတယ်အဲ့ဒါကိုကြည့်ပြီးတဲ့အခါကျ1985ခုနှစ်လောက်ကြမှာဒီဂျပန်နိုင်ငံကကုမ္ပဏီတစ်ခုကဒေါက်တာယိုရှိနိုကနေပထမဦးဆုံးဒီတဲ့ iron battery ကိုအောင်မြင်စွာထုတ်ပြနိုင်တဲ့အတွက်ဒီပုံကို၃ခုကိုရှင်းမြင်တာဖြစ်ပါတယ်အမှန်ဆိုလို့ရှိရင်ဒီ lithium iron battery နဲ့ပတ်သက်တဲ့ဟာကိုဓာတုဗေဒ Nobel 2ပေးတင်တာကြားလာပြီ
1997မှာဈေးကွက်ထဲရောက်လာတဲ့ lithium iron battery ဟာပေါ်ပါပြီးအားသိကောင်းတယ်လို့အားလည်းပြန်သွင်းလို့ရတဲ့အတွက်လက်ကင်ဖုန်းတွေ laptop တွေကနေရှက်စစ်ကားတွေနေရာတကာမှာတုံးနေကြတာပါဒါပြန်ဒီ battery ကပြန်ပြည့်မြဲစွမ်းအင်ဂရီစီကရတယ်စွမ်းအင်ပမာဏအတော်များများကိုလည်းပြောင်းမသွားအောင်တင်ထားပေးနိုင်ပါတယ
်ဒီနောက်ဆုံးပေါ် lithium ion battery ဆိုလို့ရှိရင်အချိန်ပေါင်း4000 5000လောက်အထိကိုဓာတ်အားပြန်သွင်းလို့ရပါတယ်တွေ့တဲ့အထက်မှာရှိတဲ့ဓာတုပစ္စည်းတွေလုံးဝမပြောင်းလဲသွားဒီအထိပေါ့နော်အချိန် 4000 5000 ဆိုလို့ရှိရင်အများကြီးတုံးလို့ရပါတယ်အခုနောက်ဆုံးပေါ် Tesla ပေါ့နော်ကားတစ်ခုလုံးကိုတရားစစ်နေမောင်းတဲ့ electric vehicle ကားဆိုလို့ရှိရင်နောက်ပိုင်း lithium ion battery ကိုတုံးပါပြီအများကြီးထုတ်နိုင်ပြီဆိုလို့ရှိရင်တော့တရားစစ်ကားရဲ့ကားစီးရတအားကျလာပါဒါဆိုလို့ရှိရင်နောက်ဆုံးဓာတ်ကြီးမတုံးဘဲနဲ့တရားစစ်ပြန် charge လုပ်ပြီးတော့တုံးတဲ့ကားရဲ့အများကြီးပေါ်လာပါလိမ့်မယ်ကြည့်ဆိုင်ရအာကာသစခန်းမှာလေကဘာအပြင်ဘက်မိုင်200လောက်ရောက်သွားနေကဘာကိုပတ်နေတဲ့ဟာမိနစ်90ကြာလို့ရှိရင်ဘတ်ပတ်တယ်ဒါလည်းမဲ့မိနစ်90ကြာလို့တပတ်ပတ်နေတဲ့အချိန်မှာအာကာသစခန်းနဲ့နေကြာကိုကဘာရောက်သွားတယ်မိနစ်30လောက်ကပောင်နေတဲ့နေရာပေါ့နော်အဲ့ဒီအချိန်ကြာလို့ရှိရင်ဘက်ထရီတွေတုံးရပါတယ်ပြင်တော့ကနီကယ်ကက်ဒီယမ်တို့ iron battery တွေဆိုလာပြားတွေကနေပြီးတော့အဲ့ဒီ battery ကိုတုံးတယ်အခုမိနစ်ကစပြီး lithium iron battery ကိုစပြီးတော့တုံးပါပြီ
ဒေါက်တာပရိတာတင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ကံနဲ့မြင့်တင်ရကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါတယ်။နောက်တစ်ပတ်မှာပြန်ပြီးဆက်လုပ်ပါမယ်။